ဒီပြားနိုင်ငံနဲ့အီတလီနိုင်ငံကြားမက်ဒီတာရေးနီးယန်းပင်လယ်ပြင်အတွင်းအခုလစောစောပိုင်းတည်းမှာလူတွေအပြည့်အစုံတင်ဆောင်လာတဲ့လှေတိမ်မှောက်နစ်မြုပ်သွားတဲ့အတွက်လှေပေါ်မှာလိုက်ပါလာသူ900လောက်အထိတိဆုံသွားတဲ့အကြောင်းကုလသမဂ္ဂဒုက္ခသည်အေဂျင်စီကပြောဆိုလိုက်ပါတယ်ဒီလှေတိမ်မှောက်မှုဟာဧပြီလ10ရက်နေ့မှာဖြစ်ပွားခဲ့တာလို့ဆိုပါတယ်လူ900လောက်တင်ဆောင်ထားတဲ့လူမှောင်ခိုဆက်လေဟာမှောက်ခိုအနေထားဖြစ်သွားတဲ့အထိတိမ်မှောက်သွားတယ်လို့အသက်မတည်ဘဲကျန်းရစ်သူတွေနဲ့မျက်မြင်သက်သေတွေက VOA ဆိုမာလီဌာနကိုတင်လင်းလာနေမှာပြောကြားခဲ့ပါတယ်အရင်အတွက်အတိအကျမသိရတဲ့သူတချို့ဟာအခင်းဖြစ်ပေါ်ရအနီးအနားမှာရှိတဲ့ဆက်လေတွေစီရေခူးတွားခဲ့ကြပြီးတော့သူတို့ကိုဂရိနိုင်ငံပို့ဆောင်ပေးခဲ့တယ်လို့ပြောပါတယ်အတက်မတည်သူတွေပြောဆိုကြအရကြီးမားတဲ့တင်မောတစည်းပေါ်ကိုလူတွေလွှဲပြောင်းတင်ပေးဖို့ကြိုးစားတဲ့ဆက်လေနစ်မြုပ်သွားတာကြောင့်ဖြစ်ကြောင်း UNHCR အဖွဲ့ကဗိုလ်ထုနေမှာပြောဆိုပါတယ်ကုန်တွယ်တင်မောတစည်းကတော့လူပေါင်း40တယောက်ကိုဆယ်ယူခဲ့ပြီးဂရိနိုင်ငံကိုဧပြီလ16ရက်နေ့မှာပို့ဆောင်ပေးခဲ့တယ်လို့ UNHCR ကပြောပါတယ်ဒီတည်ဆုံတဲ့အရေးအတွက်စဉ်းစားတာအတိဖြစ်ခဲ့မယ်ဆိုရင်ဒီဖြစ်ရဟာဥရောပကိုဒုက္ခတွေထွက်ပြေးနေတဲ့ဖြစ်စဉ်အတွင်းမှာအဆိုးဆုံးအဖြစ်အပျက်တစ်ခုဖြစ်ပါလိမ့်မယ်